ကင်မျိုးသားစီယွန် KNU ဌာနချုပ်ဟောင်ရှိရာမနက်ပလော့ဒေသမှာနောက်ဆုံးလက်ကျန်အဖြစ်ကြန့်ရှိတဲ့ချင်းမြန်တရင်ခမရ913စခန်း913노디စခန်းကိုဒီဇင်ဘာလ16ရက်နေ့က KNL KNDO နဲ့ပူးပေါင်းတပ်တွေကတိုက်ခိုက်သိမ်းပိုက်လိုက်တယ်လို့ KNU ကသတင်းထုတ်ပြန်ပါတယ်ဒီအကြောင်း VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ခင်ဗျာ
မြန်မာစစ်ကောင်စီတပ်တွေတက်ဆွဲထားတဲ့မန္တလေးပလောဒေသကချင်းမြန်တရင်ခမရ913စခန်း노디စခန်းဟာထိုင်းမြန်မာနယ်စပ်တောင်ရင်မြဘေးမှာရှိပြီး KNU တပ်မ9နယ်မြေထဲမှာဖြစ်ပါတယ်ဒီစခန်းဟာမန္တလေးပလောဒေသကနောက်ဆုံးလက်ကျန်စခန်းဖြစ်ပြီးကရင်အမျိုးသားကာကွယ်ရေးတပ် KNDO နဲ့ပူးပေါင်းတပ်တွေကဒီဇင်ဘာလ16ရက်နေ့မှာတိုက်ခိုက်သိမ်းပိုက်ခဲ့တာဖြစ်တယ်ဆိုပြီး KNU ဘက်ကဆိုပါတယ်ချင်းမြန်တရင်ခမရ913စခန်းဖြစ်တဲ့ .913 လို့သတ်မှတ်ထားတဲ့노디စခန်းကိုသိမ်းဖို့အတွက်ပြီးခဲ့တဲ့노ေမာလကလေးက KNU နဲ့ပူးပေါင်းတက်တီကဝိုင်းဝန်းပိတ်ဆို့ခဲ့တာဖြစ်ပြီးဒီဇင်ဘာလ16ရက်နေ့ကျမှအပီးသက်သိမ်းယူနိုင်ခဲ့တယ်ဆိုပြီးပူးပေါင်းတက်ဖွဲ့ဘက်ကခေါင်းဆောင်တဦးကလည်းပြောပါတယ
်မနက်လောနဲ့တစ်ဆက်တည်းပေါ့နော်ကျွန်တော်အဲ့ဒီစခန်းကကျွန်တော်ဒီမနေ့ကနေပြီးတော့ KNL နေနဲ့ပူးပေါင်းတက်တရားနေတော့တိုက်ခိုက်သိမ်းတက်လဲ230ကျော်သူတို့တက်ဆွဲလာတာပေါ့နော်အရင် KNU ပြန်ဆွဲတဲ့အချိန်မှာ PKD နဲ့စစ်တပ်နဲ့ပေါင်းပြီးထိုင်ထားတဲ့စခန်းပေါ့အခုချိန်မှာတော့ကျွန်တော်တို့ဆူးစစ်တင်ပြီးတော့အဲ့စခန်းကိုသိမ်းလိုက်ပြီက
ျ KNL ရဲ့စီးရေးဥဆောင်မှုအောက်ဖြစ်တဲ့တပ်မခွနဲ့ကွန်မန်ဒိုတက်ခွဲ KNDO တက်ခွဲတရင်20နှစ်တပ်မ9ကွန်မန်ဒိုတပ်ခွဲတို့ပူးပေါင်းပြီး FFT ဒရုန်းတပ်ဖွဲ့မြေပြင်ချင်းမုံရေးတပ်ဖွဲ့တပ်မ9ဒရုန်းဖွဲ့ Federal Wing ဒရုန်းဖွဲ့တို့ပူးပေါင်းပြီးဒီဇင်ဘာလ16ရက်နေ့ညနေ 4:00 ခွဲအချိန်လောက်မှာမာနယ်ပလော့ဒေသက .913 တပ်ရင်းစခန်းနဲ့အမြောက်တပ်ခွဲ311တို့ကိုအပြီးသက်ချင်းမုံနိုင်ခဲ့တယ်လို့လည်း FFT ဒရုန်းတပ်ဖွဲ့ကလည်းသတင်းထုတ်ပြန်ခဲ့ပါတယ်မနက်ပလော့ဒေသကစခန်းနေဖြစ်တဲ့ကစောဝါလီဖူလော်ကုံမြောက်ကုံကဲကောကျိုးစတဲ့တပ်စခန်းတွေကိုပူးပေါင်းတပ်တွေကပိတ်ဆို့တိုက်ခတ်ခဲ့တာကြောင့်အဲ့ဒီစခန်းတွေကိုစွန့်ခွာပြီးအခုကျသွားတဲ့ဘီဝါစခန်းအဆင့်ရှိတဲ့ .913 노디စခန်းမှာသွားပြီးတော့ပူးပေါင်းခဲ့ကြတာပါ KNU ရဲ့ဌာနချုပ်ဟောင်းမနက်ပလော့စခန်းဟာတပ်ပေါင်းစုအဖွဲ့ဝင်တွေစခန်းထိုင်နေကြတဲ့နေရာဖြစ်ပြီးအထင်ကရဌာနချုပ်လည်းဖြစ်ပါတယ်ဒီမနယ်ပလော့စခန်းကိုမြန်မာစစ်တပ်ကလေကြောင်းတိုက်ခိုက်မှုတွေမြေပြင်ထိုးစစ်တွေနဲ့1995ခုနှစ်ဇန်နဝါရီလကုန်ပိုင်းလောက်မှာစစ်တပ်နဲ့ DGPA ပူးပေါင်းတပ်ဖွဲ့တွေကတိုက်ခိုက်သိမ်းယူခဲ့တာဖြစ်ပါတယ်။အခုစစ်ကောင်စီရဲ့ချင်းမြန်တပ်ရင်ခမရ913စခန်းလက်လွတ်ဆုံးရှုံးရတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးရှင်။